ကမ္ဘာတလွှားဇီဝမျိုးကွဲများထိမ့်သိမ်းဆောက်ရှောက်မှုတွေကျဆင်းလာတာကိုဆန်းစစ်ဖို့အတွက်ကိုလံဘီယာနိုင်ငံကာလီမြို့မှာကမ္ဘာတဝန်းကတဘာဝဝန်းကျင်ထိမ့်သိမ်းတာဝန်ရှိသူတွေတနင်္လာနေ့မှာလဲစုဝေးပြီးညီလာခံတရက်ကိုဆက်လက်ကျင်းပနေပါတယ်။တနင်္လာနေ့ကဆက်တင်တဲ့ဒီညီလာခံကနေအပင်တွေသရဝါတွေနဲ့သူတို့ရဲ့တည်ရှိရာနေရာဒေသတွေကိုကာကွယ်ဖို့အတွက်ကြိပြုကြတာဖြစ်ပါတယ်။တရင်နှစ်ပတ်ကြာကျင်းပမယ်ကုလသမဂ္ဂရဲ့ Biodiversity ညီလာခံဖြစ်တဲ့အခု2024 COP 16 ညီလာခံဟာဇီဝမျိုးကွဲတွေထိမ့်သိမ်းစောင့်ရှောက်ဖို့အတွက်နိုင်ငံပေါင်း196နိုင်ငံကတဘာဝပတ်ဝန်းကျင်ဆိုင်ရာထိမ့်သိမ်းရေးသမားတွေကြားသဘောတူညီမှုရရှိခဲ့တဲ့2022 Montreal ညီလာခံရဲ့နောက်ဆက်တွဲညီလာခံလည်းဖြစ်ပါတယ်။အဲ့ဒီညီလာခံတော့ကလှုပ်ဆောင်ရမယ့်လုပ်ငန်း23ခုကိုပြဋ္ဌာန်းခဲ့တာဖြစ်ပြီးအဲ့ဒီထဲမှာတက္ကသိုလ် 2030 မှာအခုပြတ်သုံးနေတဲ့ဇီဝစနစ်တွေကရာဂိုင်းနှုန်း30နဲ့ကမ္ဘာကြီးရဲ့ရာဂိုင်းနှုန်း30ပါဝင်တဲ့ဒေသတွေအတွင်းတဘာဝမှာဆုံးရှုံးမှုဖြစ်ပွားနေတာတွေရပ်ဆိုင်းသွားဖို့နဲ့ပြန်လဲပြီးတော့ဖြည့်တင်းဖို့တွေပါဝင်ပါတယ်။တနင်္ဂနွေနေ့အဖွဲ့မင်းကွန်းပြောကြားရမှာတော့ COP 16 ညီလာခံတဘာပတိဖြစ်တဲ့ကိုလံဘီယာတဘာဝဝန်ကျင်ဝန်ကြီးကဒီညီလာခံမှာကမ္ဘာနေရာမျိုးစုံကလူမျိုးစုံရဲ့အတွေ့အကြုံဖြန့်ဝေမှုတွေကနေရလာမယ်လူမှုအဖွဲ့အစည်းအတွက်တည်ငင်ရှင်သန်မဲ့ဝန်ကျင်တဲ့ဖန်တီးပေးဖို့အခွင့်အလမ်းတွေရလာစေမယ်လို့ပြောကြားခဲ့တာပါ။